အင်းစိန်ထောင်မှာရှိနေတဲ့နိုင်ငံရေးအကျဉ်းသား200နီးပါးအပါအဝင်အကျဉ်းသားစုစုပေါင်း900နီးပါးလောက်ကိုစက်တဘာ22ရက်မနေ့ကတာယာဝတီနဲ့ဒိုင်ဥထံကိုပြောင်းရွှေ့ခဲ့တယ်လို့နိုင်ငံရေးအကျဉ်းသားများကိုရဲ့ PPNM ကဦးတိုက်ထွန်းက VOA ကိုပြောပါတယ်။နိုင
်ငံပြောင်းလဲလို့သိကြရတယ်မှာဟုတ်နိုင်ငံရေးအတွက်တော့ကျွန်တော်တို့အသိရမရသေးဘူးပေါ့။အဲ့တော့ဒီ200လောက်ပြောင်းတယ်။1000နဲ့10နဲ့တည်ပါတယ်ပြီးတော့9နဲ့တည်လည်းပါတယ်ပေါ့နော်။အရင်တည်းကတော့မသိရဘူး။ဒါပေမဲ့ကြားတရားလို့တော့ကျွန်တော်တို့သိထားရတယ်ပေါ့။တာလီရောက်တာတော့အနည်းဆုံးကြားတရားလို့တော့သိထားရတယ်။လူတိကတော့ကျွန်တော်တို့မသိရဘူး။ဒါပေမဲ့200ဝန်းကျင်ရောက်မယ်လို့တော့ကျွန်တော်ကသိထားရတယ်ပေါ့နော်။ဒါတာလီရောက်တဲ့အတုံးအဲ့ဒါ9ဝဲ10နိုင်ဝန်းကျင်လောက်မှရောက်ခဲ့တယ်ပေါ့နော်။တာလီရောက်ပါတယ်ကားတွေ။တိုက်ဥကိုကြတော့12နိုင်ဝင်းကျင်လောက်မှာရောက်တယ်လို့သိထားရတယ်ပေါ့နော်အဲ့မှာတော့260ရောက်တယ်လို့ပြောတာလေပြောတယ်ပေါ့နော်ကြားမှာဘလောက်ဆိုတော့မသိရသေးခင်ဗျာ19နေပါတယ်အဓိကအဖြစ်လေ
မုံရထောင်းမှာလဲစက်တဘာ21ရက်နေ့ကနိုင်ငံရေးအကျဉ်းသားတရားကိုချင်းရင်းမီတခြားရေချောင်းကနေတင်မောနေပြောင်းရွှေ့ခဲ့တယ်လို့မုံရလူလူသပိတ်တိုက်ပွဲဦးဆောင်ကော်မတီအဖွဲ့ဝင်တူကအခုလို့ပြောပါတယ်
ကျောင်းပြည်တော့နိုင်ငံချင်းကလေးတွေရတယ်ခင်ဗျဟုတ်ဘယ်သူပြီးပါလဲဆိုတော့ခုချိန်မီကျောင်းအတူတူလိုနေရာလေးပေါ့လေသူတို့ဒီပွင့်ခင်ဗျမရောက်သေးဘူးလို့သိရတယ်ခင်ဗျဟုတ်ဒီကျောင်းကနေပြီးတင်မောနေခေါ်သွားတယ်ခင်ဗျလူကြီးရတရားလောက်ပါသွားတယ်ခင်ဗျဟုတ်ကိုမနာတော့ပါခင်မပါဘူးလို့ပြရတယ်ခင်ဗျဟုတ်ကျောင်းလည်းအဲ့ဒါမသိရသေးဘူးမသိရသေးဘူးသူတို့ဒီခေါ်ရတယ်ကျောင်းရေးချင်းတွေကသူတို့မထုတ်ပြန်ဘူးမထုတ်ပြန်ကြရခင်ဗျ
မုံရထောင်ကနေအကျဉ်းသားတွေကိုရေချောင်းကပြောင်းရွှေ့တာဒါပထမဆုံးချိန်ဖြစ်ပါတယ်အကျဉ်းသားတွေတင်လာတဲ့စစ်တမောတွေပါဝင်စစ်ကောင်စီတပ်သားတွေနဲ့ရိခာရီပါတဲ့တင်မောအစီး20ကျော်လောက်ပြောင်းတာဖြစ်တယ်လို့သူကဆက်ပြီးတော့ပြောပါတယ်စက်တင်ဘာ21ရက်မနေ့2နာရီလောက်မှာမုံရမျိုးတို့ခမားကနေမင်းတောင်စိတ်ကမ်းဘက်ကိုသွားပြီးအဲ့ဒီစိတ်ကမ်းကနေထွက်ခွာတာဖြစ်တယ်လို့လည်းဆိုပါတယ်မုံရထောင်ဟာ2021ဆေယနာသိမ်းမှုအစောပိုင်းကာလတွေအတွင်းလူလူတပိတ်ဦးဆောင်သူတွေပါဝင်နိုင်ငံရေးလှူရှားသူတွေကိုထိန်းထားတဲ့ထောင်ဖြစ်ပါတယ်မုံရွာလူလူတပိတ်ကိုဥဆောင်ခဲ့သူကိုဝေမိုးနိုင်ကိုထိမ့်သိမ်းထားတဲ့ထောင်လေးဖြစ်ပါတယ်။ဒီတစ်ခေါက်ထောင်ပြောင်းနာမှာတော့နှစ်ရှည်ထောင်နဲ့ကြခံရတဲ့ကိုဝေမိုးနိုင်တော့ပြောင်းရွှေ့တဲ့အထက်မပါဝင်ဘူးလို့ပြောပါတယ်။2024ခုနှစ်အတွင်းနိုင်ငံရေးအကျဉ်းသားတွေကိုထောင်ပြောင်းရွှေ့လုပ်တာ6ချိန်နဲ့အထက်ရှိပြီးအကျဉ်းသားထောင်နဲ့ချီပြောင်းရွှေ့ခံခဲ့ရတယ်လို့နိုင်ငံရေးအကျဉ်းသားတွေကိုကူညီသူတွေကပြောပါတယ်။ထောင်တွေကနေခုလိုပြောင်းနိုင်တဲ့ပတ်သက်လို့အကြီးဦးစီးဌာနတာဝန်ရှိသူတွေအပါအဝင်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကို VOA ကဆက်သွယ်ပေမဲ့ဖုန်းပြန်လည်ဖြေဆိုခြင်းမရှိပါဘူး။ဒါပြင်အင်းစိန်ထောင်အတွင်းမှာတည်ရန်ကြခံနေရသူတွေကတချို့ကိုဒီမိနစ်မှာကြိုးမိန်ပေးခဲ့ဆိုတဲ့သတင်းတွေကြဲကြဲလောင်လောင်ထွက်ပေါ်နေပေမဲ့အတည်ပြုလို့တော့မရသေးပါဘူး။စစ်ကောင်စီကလည်းဒါနဲ့ပတ်သက်လို့အခုချိန်ထိသတင်းတစ်စုံတစ်ရာထုတ်ပြန်တာမတွေ့ရသေးပါဘူး။ဒီကိစ္စနဲ့ပတ်သက်ပြီးအကျဉ်းသားရေးကူညီသူတွေကလည်းစိုးရိမ်မှုရှိတယ်လို့နိုင်ငံရေးအကျဉ်းသားများကွန်ရက် PPNM ကဦးတိုက်ထွန်းကပြောပါတယ
်။ဘာမှမထူးခြားဘူးရှိပါ့။အဲ့တွေ့လည်းပုံမှန်မပေါ်ပေါ်ပါရယ်တော့လာနေကြတယ်။ထောင်းကညင်နေ။အခုကဘယ်လိုစိုးနေလဲဆိုတော့စစ်ကောင်စီ channel ရပါဒါတွေလွင့်နေတော့ကျွန်တော်ကဒါဟိုစစ်ကောင်စီစကားစားကြတာပဲကျွန်တော်တို့ကိုပြန်စားနေရလားလို့ကျွန်တော်ခေါင်းထဲမှာတော့အဲ့လိုတွေးမိရပါ့။ဒါတွေနှစ်ဦးတော့လွင့်ငင်ပေးလိုက်တယ်။ဘာညာဆိုမှ၅ဦးအသက်တယ်ဘာညာဆိုတော့ကျွန်တော်တို့တော်တော်ခက်နေရလိုက်ရတာလေပြီးတော့ကျွန်တော်အဲ့ဒါကအပြင်ဘက်မှာတော့လုံးဝပုံမှာအေးလေးပဲလမ်းမိုင်ဆွဲရလည်းမရှိဘူးဝင်းလိုကြောင်းကြီးယူရလည်းမရှိဘူးဘာမှမရှိဘူးပုံမှန်ဆိုရင်အဲ့လိုမျိုးမရဘူးလေတို့တခုလုံးမယ်ဆိုတော့မှလုံးကြောင်းကြီးကရှေ့ကင်းနောက်ကင်းအကုန်ချပြီးမှလောက်ရတဲ့ဟာတွေကအခုကအဲ့လိုမျိုးမရှိဘူးပေါ့နောက်တစ်ခုကစေတင်းဦးနေမှာပဲလောက်တာအဲ့လိုဒီတန်နေရဘာလို့ဆိုအပြင်ကိုပေါက်မှာဆိုလို့ပြီးွားမှတို့ကပေးကြည့်ရပေါ့အခုကတင်းလာနေလောက်ကြီးကိုဟိုဆိုတော့ကျွန်တော်နည်းနည်းလေးကျွန်တော်ကလည်းအရင်လိုမျိုးမဟုတ်ခင်လည်းတော်တော်တွေးနေရတာပေါ့နော်
နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးဖွဲ့ APPC အရအာနာသိမ့်အချိန်ကနေဒီနှစ်စက်တင်ဘာလလေအထိဖမ်းဆီးခံခဲ့ရသူစုစုပေါင်း 28,000 ကျော်ရှိတယ်လို့ထုတ်ပြန်ထားပါတယ်။ဒီစီးရင်တွေဟာကောက်ယူနိုင်တဲ့စီးရင်သာဖြစ်ပြီးလက်တွေ့မှာပုံများနိုင်တယ်လို့လည်းပြောပါတယ်။စစ်ကောင်စီကတော့ APPC စီးရင်တွေကချဲ့ကားထားတဲ့စီးရင်ဖြစ်တယ်လို့တုံ့ပြန်ထားပါတယ်။